မင်္ဂလာပါခင်ဗျာမမတာတာစကားများစီစဉ်ရကြိုးဆိုပါရယ်ဖွဲ့စည်းပုံဥပဒေပြင်ဆင်ရေးတွေ6ပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးနဲ့ပတ်သက်ပြီးတချို့နိုင်ငံရေးပါတီကတာဝန်ရှိသူတွေဟာသမရယုံကမပြောတဲ့စကားတွေကိုပြောသလိုမျိုးပြောဆိုနေကြတယ်လို့တစ်ဖက်မှာလည်းအမြင်သဘောထားမတူသူတွေကိုထိုးနဲ့တိုက်ခိုက်တဲ့ပြောဆိုမှုတွေရှိနေတဲ့အကြောင်းသမရယုံကဒီဇင်ဘာ4ရက်နေ့ကကြေညာချက်ထုတ်ပြန်ပြီးသတိပေးလိုက်ပါတယ်ဒါဟာ6ပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးပေါ်သဘောထားမတူသူအဖွဲ့အစည်းတွေရဲ့ဂုဏ်သိက္ခာကိုအတိမတ်ပြုထိမ့်သိမ်းဖို့ကြေညာချက်ထုတ်တာလို့သမရယုံညွန်ကြားရမှုဥစော်ထေက RF ကိုပြောပါတယ
်သမရကြီးရဲ့သဘောထားကတော့ဒီနေ့အချိန်ကကအမျိုးသားပြန်လဲစီးလုံးညွန်ညွန်ရေးကိုတည်ဆောက်နေတဲ့အချိန်ဖြစ်တဲ့အတွက်ဒီပါတီတွေပေါ့နော်ဝေဖန်ပြောကြားတဲ့လူတွေအနေနဲ့ကိုပြောမဲ့သတင်းအချိန်မျိုးကိုစီစစ်အတည်ပြုပြီးပါတေချာပြီးဆုံးမပြောပါဘူးဆိုလိုတာကဝေဖန်ပြောကြားပိုင်ခွင့်ရှိတယ်အဲ့ဒါကိုကျွန်တော်တို့ကအတိမတ်ပြုတယ်ကြိုးစားတယ်သို့တော့ဝေဖန်ပြောကြားမဲ့သတင်းချက်လဲရဲ့ခိုင်မာမှုသတင်းအချိန်မျိုးပေါ့အဲ့ဒါကိုစစ်စစ်ပြီးမှပြောပေါ့နောက်အဲ့လိုဝေဖန်ပြောကြားတဲ့အတွက်သိရမှုပေါ့နော်သူနဲ့တခါရောက်သွားတဲ့ဘလူးဘုတ်ကုန်းရဲ့ဖွဲ့စည်းရေးရဲ့သူ့ရဲ့အခွင့်အရေးပေါ့နော်သူတို့ရဲ့ဂုဏ်သိက္ခာကိုလေးထားဖို့လိုမယ်ဆိုတာထုတ်ပြန်လာတာပေါ့
လေးပွင့်ဆိုင်ကိစ္စတောင်းဆိုတာဟာမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ရဲ့သဘောထားရည်တည်ချက်တက်တက်သာဖြစ်ပြီးအစိုးရဘက်ကတော့လေးပွင့်ဆိုင်ဆိုတာမရှိတဲ့အကြောင်းသမရပြောခွင့်ရသူပြန်ကြားရေးဝန်ကြီးဦးရဲထွတ်ကပြောလိုက်ပါတယ်လွတ်တော်က6ပွင့်ဆိုင်တွေ့ဆုံဆွေးနွေးတောင်းဆိုထားတာကိုလည်းလုံနိုင်မလုံနိုင်သမရအယုံအနေနဲ့ပြန်လည်တင်ပြခွင့်ရှိတယ်လို့ RFA ကမေးမြန်းရမှာဦးရဲထွတ်ကပြောပါတယ်
သူဟာသူစုကိုင်းတော့သူတို့သဘောပေါက်ဗျာလေးပွင့်တယ်ဆိုတော့ကျွန်တော်ထဲမှာမရှိပါဘူးမဖြစ်လာသေးတဲ့ခြေနေတဲ့ကိုတော့ကျွန်တော်တို့ကြိုတင်တော့မဆက်မနိုင်ပါဘူးဗျာကျွန်တော်တို့အကောင်းဆုံးဖြစ်အောင်ပြင်ဆင်နေတာပဲရှိပါတယ်ကျွန်တော်တို့နိုင်ငံရဲ့အုပ်ချုပ်ပုံစနစ်ကခင်ဗျားအမေရိကန်နိုင်ငံလိုပဲမန်နိုင်3ခုခွဲခြားအုပ်ချုပ်တဲ့စနစ်လေအဲ့တော့မန်နိုင်တစ်ခုရဲ့မန်နိုင်3ရဲ့ခွဲခြားလို့မှအပြန်လာအချင်းချင်းအပြန်လာဒိတ်ကြောင်းတဲ့စနစ်တွေကြောင့်ပေါ့သူရဲ့သဘောထားကိုသူကအလေးထားစဉ်းစားမှမှန်တော်လဲမလုပ်လို့ရှင်လဲမလုပ်နိုင်တဲ့အကြောင်းကိုပြန်လဲညှိနှိုင်းခွင့်ရှိတာပဲ
ရောင်စုလွတ်တော်က6ပွင့်ဆိုင်တွေ့ဆုံဆွေးနွေးဖို့တရားဝင်သဝန်လွှာပေးဖို့တောင်းဆိုထားတာကိုသမရဘက်ကတရားဝင်အကြောင်းမပြန်ခင်သမရပြောခွင့်ရပုဂ္ဂိုလ်ပြန်ကြားရေးဝန်ကြီးဦးရဲထွတ်ကလက်တွေ့နဲ့ကင်းကွာနေပြီးတော့လောလောဆယ်မဖြစ်နိုင်တဲ့အကြောင်းသမရကတရားဝင်မပြောခင်ကြိုတင်ပြီးတော့သတင်းမီဒီယာတွေကိုပြောတာဟာမိเจ้าမင်းရေကင်းပြသလိုဖြစ်နေတယ်လို့6ပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးအတွက်တိုင်းသားကိုယ်စားလှယ်အဖြစ်လွတ်တော်ကနေရွေးချယ်ခံခဲ့ရသူရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကပြောလိုက်ပါတယ်သောပွင့်ဆိုင်တွေ့ဆုံဆွေးနွေးတဲ့ပတ်သက်လို့ဝေဖန်မှုတွေကိုသမရယုံကသတိပေးချက်ထွက်ပေါ်လာပြီးဒေါက်တာအေးမောင်ကအခုလိုပြောလိုက်တာဖြစ်ပါတယ်
။သတင်းဇင်းမြစ်ကိုရယူဖို့လိုအပ်တယ်ဆိုတော့ကျွန်တော်လက်ခံပါတယ်။ဟိုအဲ့ဒါကြောင့်လေကျွန်တော်တို့ဥယျာဉ်ထွက်ကိုပြောတဲ့အခါမှာလေနော်ဥမာကြီးမောင်ပြောတဲ့စကားတို့ဘာတို့ကိုကျွန်တော်တို့ကတိတ်ရိတ်မဟုတ်လို့နော်ကျွန်တော်တို့ကစောင့်နေတယ်ပေါ့နော်။အဲနှုတ်ကမြွတ်ကြတဲ့စကားကိုပေါ့နော်။အဲသမရကြီးဖက်ကလေးပဲဒီကျွန်တော်တို့ဒုနာရီကကြီးစီကိုပြန်ကြားမဲ့သွန်သွားကိုကျွန်တော်တို့စောင့်ညို့နေတယ်။အဲ့ဒါက primary sources ပေါ့နော်။ကျွန်တော်တို့အဲ့လိုမျိုးသုံးသပ်ပါတယ်။အဲ့ဒါကြောင့်ဦးရီထွတ်ပြောတဲ့စကားတွေကကျွန်တော်တို့သုံးသပ်တာကနော်ဒီမိကြောင်းမင်းကိုရေကင်းပြနေတယ်လို့ဖြစ်နေတယ်။ spokesperson တူရဲ့အတုံးတုံးတွေကိုသမနာကြီးဘက်ကပြန်သုံးသပ်ဖို့လိုမယ်လို့ထင်တယ်။ဘာလို့လဲဆိုရင်သူနိုင်ငံတကာသတင်းဌာနတွေကိုပြောတာရေတခြား Facebook တွေမှာတက်တယ်လို့လည်းပြောပါတယ်
လေပွင့်ဆိုင်ပဲဖြစ်စေ6ပွင့်ဆိုင်ပဲဖြစ်စေတရားဝင်တွေ့ဆုံတာတဲ့အင်အားစုတစ်ခုချင်းစီတိကျစီတွေ့ဆုံဆွေးနွေးတာဟာမြန်မာနိုင်ငံရေးမှာအလုပ်ဖြစ်အောင်မြင်နိုင်တယ်လို့နိုင်ငံရေးလေလာသူတူလည်းဖြစ်ပြီးတော့အမျိုးသားလွှတ်တော်နိုင်ငံရေးစီးပွားရေးနဲ့ဥပဒေရေးရာကော်မရှင်အဖွဲ့ဝင်တူဖြစ်တဲ့ဇိုင်းဆရာဦးကျော်ဝင်းကပြောလိုက်ပါတယ်မြန်မာနိုင်ငံရေးမှာအငင်းပွားစရာ6ပွင့်ဆိုင်4ပွင့်ဆိုင်14ပွင့်ဆိုင်စတဲ့တွေ့ဆုံဆွေးနွေးရေးပြဿနာအခက်အခဲအကျက်တဲကိုဘလို့နီးလန်းနေတဲ့ရင်ဆိုင်ကြော်လွန်းတင်တယ်လဲဆိုတာကို RFA ကဆက်သွယ်မေးမြန်းရမှာရဥဒုံကအခုလိုပြောလိုက်တာဖြစ်ပါတယ
်6ပွင့်ဆိုင်နေ3ပွင့်ဆိုင်နေ4ပွင့်ဆိုင်နေ68ပွင့်ဆိုင်နေပေါ်ပြချားပါတော့အဲ့ဒါတွေနဲ့တိတ်အလုပ်ဖြစ်မယ်လို့ကျွန်တော်တို့မထင်တော့အဲ့တော့အင်အားစုတစ်ခုချင်းတီးခြားတွေ့ရတာပို့အဖြေရမယ်ထင်ဥပမာအနေနဲ့ပြောရင် power elite ပေါ်ပြ power elite တမှာအခုကတော့တက်မတော်ရှိတယ်အစိုးရရှိတယ်လွတ်တော်ရှိတယ်သူတို့3ခုကြားထဲမှာကိုညှိစရာတွေရှိမယ်ထင်တယ်အဲ့ဒါညှိပြီးတီးခြားထပ်တွေ့ဖို့လိုတာကတော့ political elite ပေါ်တော်ဆန်းစုကြည်ပေါ့ဘာလို့လဲဆိုတော့ဗမာနိုင်ငံရေးမှာတော်ဆန်းစုကြည်ကိုဖယ်ထုတ်လို့မရတော့ဘူးသူနဲ့နဲ့ညှိဖို့လိုအဲ့ဒါလို့တီးခြားလက်ပေါက်စိတ်ဝင်ပြီးတော့တွေးကြဆုံရပြီးတော့ညှိနိုင်ကြမှာအဖြေရနိုင်မယ်ထင်တယ်အခုလို formal အတိုင်းသွားနေတော့သိအဖြေရမယ်မထင်
နော်ဝေနိုင်ငံရဲ့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေဟာတက်တန်း200ကျော်ရှိခဲ့ပြီးတော့အကျိန်200ထက်မနည်းပြင်ဆင်ခဲ့ရတဲ့အကြောင်းနော်ဝေဘင်းကပြောကြားလိုက်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်မြန်မာနိုင်ငံရဲ့ကောင်းဆောင်တွေအကြားရှိမတူနောက်မဆုတ်တာဖြစ်နေစဉ်ကာလမြန်မာနိုင်ငံခီးစဉ်အတွက်မှာရန်ကုန်တက္ကသိုလ်စင်ရတုခန်းမှာဒီဇင်ဘာ2ရက်နေ့ကအကြောင်းသားအကြောင်းသူတွေရက်ဖွဲ့ဖွဲ့စည်းတွေနဲ့တွေ့ဆုံဟောပြောပွဲမှာအခုလိုထည့်သွင်းပြောကြားလိုက်တာဖြစ်ပါတယ် ခုမှမမသားသားစကားများစီစဉ်ရလောက်ပါပဲခင်ဗျာ။